This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးဆက်အနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွင့်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ15ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဧပြီလ15ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့58နှစ်မြောက်ကယောမျိုးသားနေသူပြည်တော်စစ်တပ်တော်ကိုစားပြုကော်မတီမှသွန်လွှာပေးပို့တဲ့သတင်းပဲဖြစ်ပါတယ်ဧပြီလ15ရက်မှာ58နှစ်မြောက်ကယောမျိုးသားနေသူပြည်တော်စစ်တပ်တော်ကိုစားပြုကော်မတီမှသွန်လွှာပေးပို့ခဲ့ပါတယ်ဒီကနေ့ကြာရောက်တဲ့58နှစ်မြောက်ကယောအမျိုးသားနေနေဒူးနေမြတ်ကိုမိမိတို့ပြည်တော်စစ်လွှတ်တော်ကိုစားပြုကော်မတီအနေနဲ့ကယောတိုင်းသားများနဲ့အတူလှိုင်လဲစွာဂုဏ်ပြုကျူးစွတ်အပ်တယ်လို့ဖော်ပြပါဗျ။ကယောတိုင်းသားညီအကိုမောင်နှမများအားလုံးဘေးကင်းပျော်ရွှင်သောမျိုးသားနေကိုဆင်နွှဲနိုင်ပါစေကြောင်းစုမုံကောင်းတောင်းအပ်တယ်လို့ဆိုပါတယ်။ကယောတိုင်းသားများရဲ့ခိုင်မာတဲ့စိတ်ဓာတ်ပြတ်သားတဲ့ရည်မှန်းချက်တို့နဲ့ဆရာနာရှင်စနစ်အဆုံးသတ်ရေးအတွက်မဆုံမနစ်တိုက်ပွဲဝင်နေကြပုံဟာအတူယူလေးစားပွဲကောင်းလာပြီ။ကဲဆက်ဆက်ဒီမိုကရေစီခီးလမ်းမှာဆင်အနာရှင်တွေကိုတွန်းလှန်ရင်းအသက်သွေးချွေးတွေပေးဆက်ခဲ့ကြရတဲ့ကယောတိုင်းသားခေါင်းဆောင်ကြီးများနဲ့တကွာအာဇာနည်သူရဲကောင်းရဲဘော်အပေါင်းတို့အားဤသွန်လွာမှတဆင့်ဥညွတ်လေးပြုတ်အပ်တယ်လို့ဖော်ပြပါတယ်ပြည်တော်စစ်လွတ်တော်ကိုစားပြုကော်မတီအနေနဲ့တိုင်းသားလူမျိုးပေါင်းစုံတို့ရဲ့မတူကွဲပြားမှုကိုအသာချဲ့ဖြစ်ပြောင်းလဲပြီးလွတ်လပ်မှုတရားမျှတမှုနဲ့ဒန်းလူညီများမှုတို့ကိုအပြည့်အဝပေးနိုင်မဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးဘုံရည်မှန်းချက်ပန်းနိုင်ကိုအားလုံးနဲ့အတူဆက်လက်ကြိုးပမ်းအကောင့်ထည့်ပေါ်ဆောင်ရွက်တော်မှာဖြစ်ကြောင်းကတိပြုအပ်ပြီးကေယောတိုင်းသားများရဲ့ဘိုးဘွားပြည်ပများထိမ့်သိမ်းဆောင်ရှောက်ခဲ့တဲ့တန်ဖိုးမဖြစ်နိုင်တဲ့တိုင်းသားစီလုံးညီညွတ်မှုနဲ့ငြိမ်းချမ်းပြီးစစ်မှတ်ကင်းစင်တဲ့ Federal Democracy ပြည်တော်စုကိုအတူတကွတည်ဆောက်နိုင်ကြပါစေကြောင်းဆန္ဒပြုလျက်ဤသွန်လွန်အားထုတ်ပြန်အပ်တယ်လို့ဖော်ပြပါတယ်ခင်ဗျာအခုဆက်လက်ပြီးတိုင်းနယ်ပြည်နယ်12ခုမှာစစ်ကစားရဲ့လေကြောင်းတိုက်ခတ်မှုဖြစ်စဉ်ပေါင်း68ခုရှိခဲ့ပြီးပြည်သူ63ဦးသေဆုံးခဲ့ရက83ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တိုင်းနယ်ပြည်နယ်12ခုမှာစစ်ကစားရဲ့လေကြောင်းတိုက်ခတ်မှုဖြစ်စဉ်ပေါင်း68ခုရှိခဲ့ပြီးပြည်သူ63ဦးသေဆုံးခဲ့ရက83ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရပြည်သူလူထုနဲ့နိုင်ငံတကာသို့သတင်းစာပြောကြားခြင်း Press Briefing Season မှာဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောဆိုခဲ့တာဖြစ်ပါတယ်။အကြမ်းမစစ်တပ်ဟာ EBL 2ရက်မှာအပြစ်ကတ်ရဲစဲကြောင်းကိုဟန်ပြကျင်းပခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာ Jet Fighter Paramotor နဲ့ Drone တွေကိုအသုံးပြုပြီးလေကြောင်းတိုက်ခတ်မှုတွေကိုစဉ်ဆက်မပြတ်ပြုလုပ်ခဲ့တယ်လို့လက်နက်ကြီးပစ်ခတ်မှုတွေကိုလည်းနေ့စဉ်ရက်ဆက်ပြုလုပ်ခဲ့ပါတယ်။အချက်လက်တွေအရ EBL 3ရက်နေ့ကနေ EBL 13ရက်နေ့တကြမ်းအကြိုနေ့ထိတိုင်းနယ်ပြည်နယ်12ခုမှာလေကြောင်းတိုက်ခတ်မှုဖြစ်စဉ်ပေါင်း68ခုရှိခဲ့ပြီးပြည်သူ63ဦးသေဆုံးခဲ့ရတာ83ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။အဆိုပါစကားဆရဲ့လေကြောင်းတိုက်ခတ်မှုကြောင့်သေဆုံးသူတွေထဲမှာတန်ဃာတော်နဲ့မျိုးသမီးများအပါအဝင်ကလေးငယ်များလည်းပါဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါဆလင်းစေတုဒရာလမ်းပိုင်းရှိအချမ်းဘက်စစ်ကောင်စီရဲ့ဆက်ရှိမိုင်ဂုံးစခန်းကိုအောင်မြင်စွာသိမ်းပိုက်ရရှိတဲ့တဲ့င်းကိုလည်းတင်ဆက်ပေးကြပါမယ်။ဆလင်းစေတုဒရာလမ်းပိုင်းရှိအချမ်းဘက်စစ်ကောင်စီရဲ့ဆက်ရှိမိုင်ဂုံးစခန်းကိုအောင်မြင်စွာသိမ်းပိုက်ရရှိခဲ့တယ်လို့သတင်းရရှိပါတယ်။ဧပြီလ၁ရက်ပခုတ်ကူခဲအမှတ်6တရင်ပါမြန်မျိုးနယ်တွင်တရင်များပူပေါင်းပါဝင်တဲ့စစ်ကြောင်းဟာဆလင်းစီတို့ဒရာလမ်းပိုင်းရှိအချမ်းဘက်စစ်ကောင်စီရဲ့ဆက်ရှိမိုင်ဂုံးစခန်းကိုအောင်မြင်စွာသိမ်းပိုက်ရရှိခဲ့တယ်လို့အတည်ပြုထားပါတယ်။စခန်းသိမ်းတိုက်ပွဲမှာစစ်သုံးဘက်၄ဦးကိုဖမ်းဆီးရမိခဲ့ပြီးလက်နက်ငယ်၅လက် MA1 2လက် MA3 2လက် M79 2လက်နဲ့ KN အချို့ကိုသိမ်းဆီးရမိခဲ့ပါတယ်။ အဲ့ဒီစကန်လိတိုက်ပွဲကိုပခုတ်ကူခရိုင်အမှတ်1တရင်းမှစစ်ကြောမှုဦးဆောင်ပြီးပခုတ်ကူခရိုင်အမှတ်6 9 14 15 16တရင်းများမြိုင်ပကဖနဲ့မင်းမှုခရိုင်အမှတ်1တရင်းတို့ကပူးပေါင်းပောင်ဝင်တိုက်ခိုက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျာ။ကုဒ်ကတဲဆက်ပေးခြင်းနဲ့စီးရဲတဲ့ကတော့ခလာရ258ကထွက်လာတဲ့စစ်ကြောအားတော်လိုင်းတပ်တွေကတိုက်ခတ်ရမှာစကားစပတ်မှ4ဦးအပြင်းထန်ဒဏ်ရာရသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရည်စုံမျိုးနဲ့ခလာရ258ကထွက်လာတဲ့အင်အား150ပါစစ်ကြောင်းအားတောင်လိုင်းတပ်တွေတိုက်ခတ်ရမှာစကားစပတ်မှ4ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။အီဘီလာ73ရက်နေ့ရည်စုံမျိုးနဲ့ခလာရ258ကထွက်လာတဲ့အင်အား150ပါစစ်ကြောင်းအားပြည်သူ့ကာကွယ်တပ်ဖွဲ့ရည်စုံမျိုးနဲ့ပကဖနဲ့ပကုတ်ကူခရိုင်တရင်အမှတ်9တို့ပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ရည်စုံပကဖကအတည်ပြုဆိုထားပါတယ်။တိုက်ခတ်မှုကြောင့်စကားစပတ်က4ဦးဟာအပြင်းထန်ဒဏ်ရာရခဲ့ပြီးစကားစရဲ့လက်နက်များကောက်ယူဖို့တောင်လိုင်းရဲဘော်တွေစူးစမ်းခဲ့ပေမဲ့လည်းအင်းအားများပြားလုံးတဲ့အတွက်နောက်ပြန်ဆုတ်ခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောတာဆင်များခင်ဗျာစစ်ရေးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုအယ်ရီကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
မင်္ဂလာညချမ်းပါရှင်2025ခုနှစ်ဧပြီလ15ရက်နေ့ညပိုင်းရေဒီယို NUG ပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ Airy ပါရှင်ပထမအဆုံးအနေနဲ့အီတလီမြန်မာနှစ်နိုင်ငံတစ်စိတ်တစ်ဝမ်းနဲ့အတူရှိနေကြောင်းမျှော်လင့်ညီညာຫນွေဦးအတာခေါင်းစဉ်ဖြင့်နှစ်ကူဆူတောင်းပွဲကိုပြည်တော်စုဝင်ကြီးဒေါ်စင်မအောင်နဲ့ပြည်တော်စုဝင်ကြီးဒေါက်တာဆောဝေဆိုးတို့တက်ရောက်ခဲ့တဲ့သတင်းကိုတင်ပြပေးချင်ပါတယ်ဒီမိုကရေစီလွတ်လပ်ခွင့်ဖက်ဆစ်စနစ်ဆန့်ကျင်ရေးအီတလီတော်လှန်ရေးသမိုင်းဝင်နေရာကာဇာဆာဗီမှာအီတလီမြန်မာနှစ်နိုင်ငံတစ်စိတ်တစ်ဝမ်းနဲ့အတူရှိနေကြောင်းမျှော်လင့်ညီညာနေဦးအတာခေါင်းစဉ်ဖြင့်နှစ်ကူးဆူတောင်းပွဲကို Instituto Arti de Salvi Muzio Salvi Associazione per Amicizia Italia Birmania မြန်မာ Community in Italy တို့ကအပီလ13ရက်နေ့တနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ပညာရေးနဲ့ကျန်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆော်ဝေဆို Chevy Institute ဥက္ကဋ္ဌ Albertina Soliani တို့ကမိကွန်းပြောကြားခဲ့ကြပြီးမြန်မာနိုင်ငံအတွက်နှစ်သက်ကိုဆူတောင်းမြေတာပို့သခြင်းအစီအစဉ်ကိုဆက်လက်ပြုလုပ်ခဲ့ကြပါတယ်အဲဒီနောက်ရမုံငွေပွဲအဖြစ်အီတလီမြန်မာအစားအစာတွေအမှတ်တရပစ္စည်းတွေရောင်းချတာရင်းချမှုမိတ်ဆက်တနခါအစီအစဉ်ရိုးရာအဆိုကအစီအစဉ်တွေကိုဆက်လက်ပြုလုပ်ခဲ့ကြရာအီတလီအရရက်ကကျောင်းသူကျောင်းသားတွေမြန်မာပြည်ပေါ်တိုင်းသားပြည်သူတွေနဲ့အီတလီမိတ်ဆွေပေါင်းများစွာကစူးစီးစည်းလုံးညီညွတ်စွာဖြင့်ပါဝင်ကူညီခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်အခုဆက်လက်ပြီးမြန်မာပြည်ငရင်ဘေးတင်ပြည်သူတွေစိတ်ပိုင်းဆိုင်ရာကုစားရေးအတွက်ပြင်ဆင်မှုအစည်းအဝေးကိုပြည်ထောင်စုဝန်ကြီးနော်ဆူဇာနာလှလှဆိုတက်ရောက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်အီဘီလာအတွင်းကျင်းပခဲ့တဲ့မြန်မာပြည်ငရင်ဘေးတင်ပြည်သူတွေအတွက်ထိခိုက်ခံစားရတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေစိတ်ပိုင်းဆိုင်ရာကုစားရေးအတွက်ပြင်ဆင်မှုအစည်းအဝေးကိုအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇနာလှလှဆိုတက်ရောက်ခဲ့တယ်လို့သတင်းရရှိပါတယ်။အဲဒီနောက်အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနရဲ့မြို့နယ်တာဝန်ခံတွေဒေသအခြေစိုက်လူမှုရေးအဖွဲ့တွေအမျိုးသမီးအဖွဲ့တွေကပြင်ဆင်ဆောင်ရွက်နေမှုတွေကိုတင်ပြခဲ့ကြပြီးပြည်ထောင်စုဝန်ကြီးကအမှားစကားပြောကြားပေးခဲ့တယ်လို့သတင်းရရှိပါတယ်ရှင်။ဆလဘီလန်ဒန်မြို့နယ်မန်ချက်စတာမြို့မှာကျင်းပတဲ့တော်လန်တကြံရမုံငွေပွဲကိုပြည်အောင်စုဝင်ကြီးဒေါ်ခင်မမမျိုးတက်ရောက်ခဲ့ပြီးရမုံငွေအမေရိကန်ဒေါ်လာ3000ကျော်ရရှိခဲ့တယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ UK နိုင်ငံလန်ဒန်မြို့နယ်မန်ချက်စတာမြို့မှာကျင်းပတဲ့တော်လန်တကြံရမုံငွေပွဲကိုပြည်အောင်စုဝင်ကြီးဒေါ်ခင်မမမျိုးတက်ရောက်ခဲ့ပြီးရမုံငွေအမေရိကန်ဒေါ်လာ3000ကျော်ရရှိခဲ့တယ်လို့သိရပါဗျ။ရမုံငွေပွဲအတွင်းတကြံသချင်းတွေအကတွေထည့်သွင်းခဲ့ခြင်းမပြုခဲ့ဘူးလို့လည်းသိရပါဗျ။အဲ့နောက်တက်ရောက်လာသူတွေကငရင်ဘေးနဲ့တော်လိုင်းရေးအဆက်ဆက်မှာအသက်ပေးသွားကြသူတွေအတွက်ဘာသာပေါင်းစုံဆူတောင်းပွဲနဲ့တမနစ်ငိမ့်သက်အလေးပြုခြင်းတို့ကိုလှူဆောင်ခဲ့ကြပါတယ်။ရမုံငွေပွဲမှာမြန်မာနိုင်ငံလုံးဆိုင်ရာဝန်ထမ်းကြေကွဲမှုနဲ့နှစ်သိမ့်အားပေးမှုရတဲ့တပတ်ဖြစ်တဲ့အတွက်တက်ရောက်လာသူတွေကအနက်ရောင်ဝစ်စင်နာနဲ့အနက်ရောင်ဖဲပြားရင်နိုးတွေထိုးပြီးတက်ရောက်ခဲ့ကြတယ်လို့လည်းသတင်းရရှိပါတယ်ရှင်။အခုတခါမန္တလေးတိုင်းမြို့နယ်တစ်ခုအတွင်းငရင်တန်းတင်ပြည်သူတွေကို NUG ကကျန်းမာရေးစောင့်ရှောက်မှုတွေပေးခဲ့တယ်ဆိုတဲ့အကြောင်းအရာကိုလည်းတင်ပြပေးပါဦးမယ်။မန္တလေးတိုင်းအတွင်းကမြို့နယ်တစ်ခုမှာငရင်တန်းတဲ့ပြည်သူတွေကိုအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကစီဒီအန်ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးစောင့်ရှောက်မှုတွေပေးအပ်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။မလာ28ရက်နေ့မွန်းလွဲပိုင်းကလှုပ်ခတ်ခဲ့တဲ့စကိုင်းမြို့ဗဟုပြုတဲ့စကိုင်းငရင်ကြီးကြောင့်လူဦးရေထောင်ထဲချီတည်ဆုံခဲ့ကြရပြီးငရင်လှုပ်ခတ်ပြီးပြီးချင်းအမျိုးသားညီညွတ်ရေးအစိုးရအနေနဲ့အရေးပေါ်တုံ့ပြန်ရေးနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ပါတယ်။မြန်မာညညရေးအစိုးရအနေနဲ့ American Dollar 1 million ကိုယာထားခဲ့ပြီးယာထားတဲ့အထက်မှာပြည်သူတွေအတွက် USD 34,300 ကျော်ကိုအသုံးပြုပြီးဖြစ်တယ်လို့သိရပါတယ်ရှင်။ဆလဘီဂျာမနီမှာကျင်းပတဲ့မြန်မာပြည်အင်အားပြင်းငရင်ကူညီကယ်ဆယ်ထောက်ပို့ရမုံငွေစုစုပေါင်း Euro 6,000 ကျော်ရရှိခဲ့တဲ့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဂျာမနီမှာကျင်းပတဲ့မြန်မာပြည်အင်အားပြင်းငရင်ကူညီကယ်ဆယ်ထောက်ပို့ရမုံငွေစုစုပေါင်း 6,013 Euro ရရှိခဲ့တယ်လို့ Federal Myanmar Berlin Group ကဖော်ပြပါတယ်။ ရရှိငွေအလုံးကိုငရင်ဘေးသင့်တန်ခံရသူတွေစီကိုအများဆုံးရအောင်ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းသိရပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပခဲ့တဲ့မြန်မာအင်အားဖြင့်ငလင်ကူညီထောက်ပံ့ရေးရမုံငွေပွဲလေးမှာပွဲစီစဉ်ကြသူအဖွဲ့ရဲ့တောင်းဆိုမှုဆန္ဒကိုဖြည့်ဆည်းပြီးဘေးပေါင်းစုံရင်ဆိုင်နေရတဲ့မြန်မာပြည်သူပြည်သားတွေအတွက်ရင်းနှီးထိရှားတဲ့အပိစကားတွေပြောကြားပေးခဲ့တဲ့ဆီယမမတိတာစံကြောင်းကို For Federal Myanmar Berlin Group မှကျေးဇူးတင်မှတ်တမ်းတင်ချီကြောင်းလဲဆိုထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့တုံးရီတူလောင်ကန်နေနဲ့အရေးပေါ်ကယ်ဆယ်ရေးရွေးဖြင့်တဲတွေပါဝင်တဲ့အရေးပေါ်ကူညီကယ်ဆယ်ရေးပစ္စည်းတွေကိုထောက်ပံ့ပေးအပ်ဖို့ဂျပန်အစိုးရကဆုံးဖြတ်ခဲ့တဲ့ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအလဲပိုင်းမှာလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်ထိခိုက်ဆုံးရှုံးမှုတွေခံစားခဲ့ရပြီးနေရဲဆွန့်ခွာကမန္တလေးတိုင်းဒေသကြီးအတွင်းဖုံးတော်ကြီးတင်စာတင်ကျောင်းနေမှာရှိတဲ့ကယ်ဆယ်ရေးစခန်းနေမှာမတက်သားလို့ပြောင်းရွှေ့နေထိုင်နေကြရတဲ့မြန်မာပြည်သူပြည်သားတွေအတွက်တုံးရီတူလောင်ကန်နေနဲ့အရေးပေါ်ကယ်ဆယ်ရေးရွေးဖြင့်တဲတွေပါဝင်တဲ့အရေးပေါ်ကူညီကယ်ဆယ်ရေးပစ္စည်းတွေကိုဂျပန်အစိုးရရဲ့အသေးစားစီမံကိန်းများထောက်ပံ့ရေးအစီအစဉ်လူပတ်ဝန်းကျင်ဘေးကင်းလုံခြုံရေးဆိုင်ရာပူးပေါင်းကူညီရေးစီမံကိန်းအရထောက်ပံ့ပေးအရန်ဂျပန်နိုင်ငံအစိုးရကဆုံးဖြတ်ခဲ့တယ်လို့ဂျပန်တန်ယုံရန်ကုန်ကဖော်ပြပါရတယ်။အခုရရှိမဲ့အထောက်ပံ့နေနဲ့အဆိုပါဖုံးတော်ကြီးတင်ပညာရေးကျောင်းနေမှာခူးလုံနေကြရတဲ့ဆရာဆရာမတွေ၊ကျောင်းသားကျောင်းသူတွေနဲ့ကလေးငယ်တွေဘေးကင်းလုံခြုံပြီးကျန်းမာသန့်ရှင်းစွာနေထိုင်နိုင်ကြမယ်လို့ယုံကြည်မျှော်လင့်လျက်ရှိတယ်လို့လည်းဆိုထားပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်။မနက်ဖြန် AB လ16ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတင်တင်တင်ကနေတင်ထူထနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျောမော်ဒေသတွေနဲ့မုံတမခွေတို့မှာလေဟာအနောက်အနောက်မြောက်ဘက်ကနေတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။တနင်္လာရီကံရွတ်မှာလေဟာအရှိအရှိမြောက်ဘက်ကနေတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးရှမ်းပြည်နယ်မြောက်ပိုင်း၊စကိုင်းတိုင်းနဲ့မန္တလေးတိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။နေ့ပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေ့ပူချိန်တွေရော့ကျလာနိုင်ပါတယ်။လေပြင်းတိုက်ခတ်မှုအခြေအနေအနေနဲ့မန္တလေးတိုင်း၊စကိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေ့လယ်ပိုင်းနဲ့ညနေပိုင်းတို့မှာဆိုက်ဆင်းလေပြင်းတွေတိုက်ခတ်နိုင်ပါတယ်ရှင်။
Radio NUG သောတာရှင်များခင်ဗျာအခုတကားဒေါ်လိုင်းကြပြားစီစဉ်မှာကိုအောင်မိုင်းရေးဖွဲ့ထားပြီးရန်တိုင်းမှခန်းစားရွတ်ဖတ်ထားတဲ့တကြမ်းစုတောင်းဆိုတဲ့ဒေါ်လိုင်းကြပြားကိုခန်းစားနားဆင်ကြရမှာဖြစ်ပါလေတကြမ်းစုတောင်းအလန်းတွေအခါခါဆင့်သမှုပရောက်တွေတခါမပွင့်နိုင်ဘူးဒီနေယူရဲ့တင်းကျန်အခါတော့ပြောချင်းသူတို့ပြောကြစီမောချင်းသူတို့မောကြစီဗရောက်တီလီတန်ရွေကြတူးဖို့သန်းချိုမဆိုရက်တမို့ဘုံတန်ငရင်တန်တဘာဝဘေးတန်စစ်ဘေးတန်ငူကြွေးရှိုက်တန်တွေနာခံရင်းကျိန်စာသင့်ခံရဝေးရက်မြီလင်းရင်တန်တွေဘုံကျဲတန်တွေစတနတ်တန်တွေကျိန်မောင်းတန်တွေမိစ္ဆာတန်တွေကိုဂီတတန်တွေအဖြစ်ပြောင်းတိုက်ပွဲတရာအောင်စီကြောင်းအမိမိလွမြောက်စေကြောင်းရင်ထဲကဗရောက်တွေအချိန်ချင်းပွင့်စေကြောင်းတကြံစုတောင်းဗုဒ္ဓံဇဝိတ္တနတ္တကာကိနာစီအန္တရာယောဂါတုံတထာမိဟောတုကိုအောင်မိုင
်ရေဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်အခုတခါမြန်မာနေဦးခရိုနီကယ် AP လ14မြင်ကွင်းဖြစ်တဲ့ငလင်းလှုပ်ပြီးသတင်းနှစ်ပတ်ကျော်အတွင်းလေကြောင်းတက်ခတ်မှုတွေပုံမှုစိတ်လာဆိုတဲ့မိုးမခဆောင်းပါးကိုမင်းယူကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနေဦးခရိုနီကယ် AP လ14မြင်ကွင်းငလင်းလှုပ်ပြီးသတင်းနှစ်ပတ်ကျော်အတွင်းလေကြောင်းတက်ခတ်မှုတွေပုံမှုစိတ်လာမတ်လ28ရက်နေ့ငလင်းကြီးလှုပ်ပြီးနောက်ပိုင်းမှာမြန်မာနိုင်ငံအနှံ့ကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့နေရာဒေသအများအပြားကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပိုးပြီးစိတ်လာတဲ့အနေအထားတွေတွေ့မြင်နေရပါတယ်။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းအထက်ပိုင်း၊ကရင်ပြည်၊ကယားနယ်၊ကရင်ပြည်နယ်၊ပဲခူးတိုင်း၊မန္တလေးတိုင်းစတဲ့ဒေသတွေမှာနေ့စဉ်လိုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားနေတာတွေ့ရပါတယ်။စကိုင်းမြို့အနောင်မြောက်ဘက်ကိုဗဟိုပြုတဲ့ငလင်ကြီးလှုပ်တဲ့နေ့ဖြစ်တဲ့မတ်လ28ရက်နေ့မွန်းလွဲပိုင်းမှာပင်လင်လာနဲ့ချီရင်ဆိုင်တိုက်ခိုက်နေတဲ့နောင်ချုံမြို့နယ်တဲကကျေးရွာတချို့ကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာအင်းတော်မြို့သိန်းတိုက်ပွဲ၊ချင်းပြည်နယ်ဖလန်းမြို့သိန်းတိုက်ပွဲတွေမှာမြို့နှမြို့လက်လွတ်ဆုံးရှုံးခဲ့ရတာကိုလက်စားချေတဲ့အနေနဲ့ ချင်းပြည်နယ်အင်းတော်မြို့နယ်အနီးကဝန်းတုံမြို့အနီးကကျေးရွာတွေကိုလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့ပြီးလူ10ခန်းနဲ့ခြေသေးဆုံးမှုတွေဖြစ်ပေါ်ခဲ့ပါတယ်။အဲဒီနောက်အေးထိန်ချုပ်ထားတဲ့ရခိုင်ပြည်နယ်ကမြို့အချို့ကိုတင်းကြံအကျိုနဲ့အကြရက်တွေမှာလည်းလေကြောင်းကတိုက်ခိုက်ခဲ့ပြီးသေဆုံးမှုတွေရှိခဲ့ပါတယ်။တင်းကြံမတိုင်ခင်ရပ်ပိုင်းတွေအတွင်မန္တလေးတိုင်းစင်ကူးမြို့နယ်တွေကကျေးရွာအချို့ကိုလည်းဘုံကျဲခဲ့သလိုအခုတင်းကြံရဲ့အတွင်းမှာဒီပဲရင်မြို့နယ်တွေကကျေးရွာအချို့ဒဇယ်မြို့နယ်တွေကကျေးရွာအချို့ကိုလည်းလေကြောင်းကတိုက်ခိုက်ခဲ့လို့ဖုံးတော်ကြီးအကြောင်းတချို့လည်းထိမှန်ပြီးကိုရင်အချို့တေဆုံတဲ့အဖြစ်ပြက်တွေလည်းဖြစ်ပွားခဲ့တာတွေ့ရပါတယ်။သတင်းနှစ်ပတ်ကျော်ကာလလေကြောင်းတိုက်ခိုက်မှုတွေဆန်းစစ်ကြည့်တဲ့အခါအချို့တိုက်ခိုက်မှုတွေကမြေပြင်မှာနေမြေလက်လွတ်ဆုံးရှုံးမှုအတွက်လက်စားချေတုံ့ပြန်တိုက်ခိုက်မှုတွေဖြစ်ပြီးအချို့သောတိုက်ခိုက်မှုတွေကတော့ PDF တပ်ဖွဲ့ဝင်တွေစုဝေးတဲ့နေရာလို့မြေပြင်သတင်းပေးပို့ချက်တွေအရလေကြောင်းကတိုက်ခိုက်တာတွေဖြစ်နိုင်ခြေရှိပါတယ်။မြို့သိမ်းတိုက်ပွဲတွေကြောင့်လက်စားချေတုံ့ပြန်တိုက်ခိုက်မှုတွေကလက်နက်ကင်တပ်ဖွဲ့တွေကိုထိမှန်ခြင်းမရှိပဲအရသားနေအိမ်တွေနဲ့အရသားလူစုလူဝေးတွေကိုထိမှန်ပြီးအစုလိုက်အပြုံလိုက်အသက်ဆုံးရှုံးကြရတဲ့အဖြစ်တွေဖြစ်ပါတယ်။စကိုင်းတိုင်းတွေကကြေးရွာအချို့ကိုလေကြောင်းတိုက်ခိုက်တဲ့အဖြစ်ပြက်တွေမှာလည်းအရသားနဲ့ကိုရင်ငယ်တွေထိမှန်သေဆုံးကြရပြီးလနကိုင်းတပ်ဖွဲ့ဝင်တွေထိခိုက်တဲ့သတင်းမျိုးထွက်ပေါ်လာတာမတွေ့ကြရပါဘူးစစ်ကောင်စီအနေနဲ့တစ်ဖက်သက်အပြစ်ရက်မယ်လို့ကြေညာထားချိန်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေကိုလှုံ့ဆော်လာတာဟာ၎င်းထုတ်ပြန်ချက်ကို၎င်းကိုယ်တိုင်ချိုးဖောက်ခြင်းဖြစ်ပါတယ်ငလင်ဘေးဒဏ်ကိုလူပေါင်းတန်းနဲ့ချီခံစားနေကြရချိန်မှာတိုက်ခိုက်မှုတွေရပ်ဆိုင်းထားပြီးကယ်ဆယ်ရေး၊ကုညင်ရေးနဲ့ပြန်လည်ထူထောင်ရေးတွေကိုလုပ်ကင်ကြဖို့နိုင်ငံတကာအစိုးရနဲ့ကုလသမဂ္ဂတို့ကတိုက်တွန်းပြောဆိုကြပေမဲ့ငလင်ဘေးကယ်ဆယ်ရေးတွေအရေးတကြီးလုပ်ဖို့လိုအပ်နေချိန်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ငလင်ဘေးကယ်ဆယ်ရေးနဲ့ကုညင်ရေးတွေကိုအကြောင်းပြုပြီးနိုင်ငံတကာအစိုးရအချို့ကအာဏာသိမ်းစစ်ကောင်စီနဲ့ထိတွေ့ဆက်ဆံလာနေကြတာကြောင့်စစ်ကောင်စီအနေနဲ့တစ်ဖက်မှာတန်တမာရေးအရာဖယ်ကျင်ခံထားရတဲ့အခြေအနေကနေလွတ်မြောက်လာတဲ့လက္ခဏာတွေတွေ့နေရပါတယ်။လာမယ့်ရက်ပိုင်းအတွင်းအာဆီယံအလှည့်ကျဥက္ကဋ္ဌမလေးရှားနိုင်ငံဝန်ကြီးချုပ်အပါအဝင်အာဆီယံနိုင်ငံတွေကခေါင်းဆောင်တချို့နဲ့စစ်ကောင်စီခေါင်းဆောင်တို့ဗန်ကောက်မြို့မှာတွေ့ဆုံကြဖို့ရှိပါတယ်။ခုလိုသဘာဝဘေးအန္တရာယ်ကြောင့်အာဏာသိမ်းစစ်အစိုးရနဲ့ထိတွေ့ဆက်ဆံလာတဲ့အခြေအနေကိုစစ်ကောင်စီအနေနဲ့တန်တမာရေးမှာအသာစီးရလာတယ်လို့အကဲဖြတ်မှာအသေးအချာဖြစ်ပြီးတန်တမာရေးအသာစီးရလာတဲ့အနေအထားနဲ့စစ်ရေးမှာလည်းပြန်လည်ဖိပြီးတိုက်ခိုက်လာတာမျိုးဖြစ်နိုင်ပါတယ်။အပြစ်ရဆိုင်ပြီးငင်းကြမ်းရေးအတွက်ဆွေးနွေးစကားပြောကြဖို့နိုင်ငံတကာရဲ့တိုက်တွန်းမှုတွေကိုစစ်ကောင်စီကလစ်လျူရှုထားသလိုတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့လည်းမြို့ကိုလက်နက်ချီဝိုင်းဝန်းပိတ်ဆို့ကတိုက်ခိုက်နေသည့်မြို့အချို့ကိုအခုလိုအချိန်ကြာမှလက်လျှော့မြင့်အဖြစ်မျိုးကိုမလိုလားကြသည့်အနေအထားဖြစ်ပါတယ်။စစ်ကောင်စီအနေနဲ့လက်လွတ်ဆုံးရှုံးထားတဲ့မြို့တွေတပ်စခန်းတွေကိုပြန်လည်သိမ်းယူနိုင်ဖို့အတွက်လေကြောင်းတိုက်ခိုက်မှုတွေကအဆုံးဖြတ်ပေးတဲ့နည်းလမ်းမဟုတ်ဘူးဆိုသည်ကိုလည်းသဘောပေါက်ကောင်းပေါက်မှာဖြစ်ပေမဲ့လေကြောင်းတိုက်ခိုက်မှုနဲ့တစ်ဖက်လက်နက်ကင်တက်တွေကောင်းစွာအုပ်ချုပ်ခြင်းမပြုနိုင်အောင်ကြိုးပမ်းမှုလို့ကောက်ချက်ချရမှာဖြစ်ပါတယ်။တစ်ဖက်မှာတော့ NUG အစိုးရနဲ့အချို့သောနိုင်ငံရေးအဖွဲ့အစည်းတွေရပ်ဖက်အဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေရပ်တန့်သွားအောင်လေရင်စီပိတ်ဆို့ရေးစစ်ဘက်လေရင်တွေအပိုးပစ္စည်းရောင်းချခြင်းမပြုရေးလှုံ့ဆော်မှုတွေလှုံ့ဆော်နေကြပါတယ်။ထို့ပေမဲ့ရုရှားတရုတ်ဗီယက်နမ်ဗီလာရုစ်အစရှိတဲ့စစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိကြတဲ့နိုင်ငံတွေကလေရင်စီဝယ်ယူရရှိနိုင်ဖို့နဲ့စစ်ဘက်လေရင်တွေပြုပြင်ထိန်းသိမ်းရေးအပိုပစ္စည်းတွေရရှိဖို့ကူညီမှုတွေရှိနေတာကြောင့်လေရင်စီပိတ်ဆို့ရေးလှုပ်ရှားမှုတွေအခုအချိန်ထိတော့အောင်မြင်မှုမရနိုင်သေးတဲ့အခြေအနေလည်းဖြစ်ပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံအဖို့မတ်လ28ရက်နေ့လှုပ်ခတ်ခဲ့တဲ့ငလင်ကြီးရဲ့ပျက်စီးဆုံးရှုံးမှုတွေကနေပြန်လည်ထူထောင်ရေးကလနဲ့မကဘဲနှစ်နဲ့ချီအချိန်ယူရမှာဖြစ်ပါတယ်။အလားတူပဲပြည်တွင်းစစ်ရစဲရေးတနီးငင်းငင်းရေးဆိုတဲ့အရာကလည်းစကလုံးအဖြစ်သာပြောဆိုနိုင်ပြီးလက်တွေ့မှာဖြစ်ပေါ်လာဖို့အလံဝင်းနေစေအရာတစ်ခုလို့သာဆိုရမယ့်အနေအထားဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီတော်ရရှင်များခင်ဗျာအခုတကတော်လိုင်းရေးတေဂီတာအစီအစဉ်မှာကိုနေဝင်းရေးသားထားပြီးခင်မောင်တို့တည်ဆူထားတဲ့ခွန်အားဖြစ်မိငယ်ဆိုတဲ့တော်လိုင်းတေးသချင်းကိုခံစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာThank you.
တကောညာတို့တွေတောင်းချင်ရတဲ့အခါဒီကိုကြိုးစွန့်နိုင်ပါဒီရဲ့တိုင်းဝဲရဲ့ရဲ့တတော်ပင်လေ
UNG မှာဆက်လက်တင်ပြနေပါတယ်။ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်တွင်းသတင်းများကိုနန်းရင်နှွေးမေကအနောက်ဘိုးကင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
무파감라래피게피바안니지란쿠리르파무니무무고가데로보나여부도파찬무꾸니찬파트라란스프라르파노로바나가도파찬스프라르파요노모야나이니미노로스프라칸테게위노칸뱌포르파레바다세야푸수루슬란니르파가타우다레티칸테비야감란르파사안타시무샤모퍼칸사가오칸도노수즈나나라소가타우다노아창나이프리카시테데퍼포무타바네푸세푸르파가칸노스마나노오바디아타스프로노로 ခံပြန်ဖုလဖာလက်ပါဒစီယာဖုစုလဖာကထောင်းဒါလက်တိခန်ချဘေးရခမလဖုလဖာလက်စန်းထန်စင်မှုရှာမှုဖပမှုတပန်တဲ့ဖုစေဖုလဖာကိုင်ခန့်နုစမာနဲ့ခန့်စကောက်ခန့်တုံနဆူစနာလာဆုနောပါလကိုင်ထန်လဖာတဲ့ပမဝစုဖုလဖာကခိုင်စကုစစ်တာထိုင်းဝန်တာနောအကြောင်းတဖောက်ထန်ချဝေးတာလောစပရနီဝေကရီနောနီးထောင်နီးစီရိုက်နေလာမရှာဖလူခံဖတော့ဖုလဖာရှာခွင့်ရတဖဖစံမနအမဆာမုခွန့်ကရကစီတမုခွန့်နဲ့ရေတဲ့စပုစလွတ်တာဝေစကခေါခွိတ်လဲမီမုခွန့်ကရနီးစီခွေမုခွန့်နဲ့စလူခံဖမုခွန့်အူကကရရဲ့စီခူမုခွန့်အပါစလူခံဖရှာခွင့်ရထောင်လို့ခူယာလီစီလမုခွန့်လဖာရောလူခံဖဝိဒါနောအကြောင်းပါဇလက်ရှာခွင့်ရခန့်နုစမာနနောပုပါတထဝိဒါရောထက်ပြဲတိခန့်ထပ်ပြရဖလူခံဖရှာခွင့်ရလဖာဖကိုက်ထကိုနီဒီနောကောင်းအန်ယူဂျီပတုပါဇလက်ရှာခွင့်ရခန့်နုစမာနအတုအန်ချန်ထောင်းနိုင်နေဝိဒါရောလက်စကတိခန့်ခပကဆန်ဆတ်ထူလဖာနောလောလက်စကန်လဖာဖလွန်ဝအတုမုခွန့်အစုတုလကမာစလူခံဖရှာခွင့်ရလဖာစေထောင်းနိုင်ချဝဒနောကဒီခန့်ထံပေးရရင်တလဖာဖစီကတုတ်ထံဝဒလည်းခိကတုခနောကပတိယာပါလို့စပရတဲရကရင်နောဂျာမနီဖအတက်အောင်လိစီနီချန်စမားဆစပုစလူလဖာကဒူဥရောပတမကပါဇလန်ရှာစမားဆတာ गाय ဒီပရောတောစတန်လန်တို့ထဝဒလည်းခန့်ပြန်ဒီခန့်ယုံနောအကြောင်းလိုက်အဖရိကစီလိတန်ဖဂျာမနီတန်ရောတခုံနောပုပတိယာဒါစပရနောနောစပုစလန်လဖာယောမဝိဒာဂျာမန်ထောက်ထုကခရနောမာဆထဝဒနောကအခုအဒောင်းလစလန်လဖာစစင်စပလေးစပုစလုလဖာဒေစပုစလုလလူဝိဒာအကဒူဥကလဖာပါဝိဒာကလက်ဝမ်းဖို့စဖေတိပိတုအဖူအကောင်လဖာဖကဆန်ကမာဆကအနဝိချောလလက်ဝမ်းကမလခုလဖာလပါဒဆယာဖုစုလဖာနောအကြောင်းပထောက်ထံထဝိဒာလောနာမရှာနီစီခိုတမုခိုင်လန်ထော့လက်မှုထစကိုင်းဝိကဖုစုဘဘဝဒလည်းအမွဲစကိုင်းဖုစုဘအကြောင်းခန့်ပြန်တိခန့်ဖာရှာတိဝိဒအဝဒအထောင်းတော့ဟောရှင်လဖာစတက်စတောင်းလဖာငါကောင်ဝိဒနောပဲပတိယပါလောစပရလခိုင်ထုတ်ကွေနောအမေရိကခတ်ဆန်ကောင်မေရီလန်စုခန့်တော်ပေါ်ဟုတ်တော့မလည်းအမွဲပတဝီဆက်ဖို့လေးလင်းတဲ့ချစ်သူဝိလဖာရောင်းနေ live in maryland စတုနယ်စုစတေးမှုဖာဒိုနီဘာအမေရိကဒေါ်လာကကုတ်တလာပါနောပဲပတိယပါလောနိုင်ဖရီကစီနီတန်အိုလက်စတုတဲ့ဘမှုရောခုတော်မှာဝိတာလဲအမေရိကခတ်ဆက်ကောင်းမယ်ရီလန့်စုခန့်တော်ဖော်တော်ကခန့်ပြန်ခိုက်ပအာမဖော်ဖျက်ဖြစ်ပါဝိတာနောကပတိယပါလို့လက်စတုနဲ့ဘမှုဖော်ဒုနိဘာကိုစီလဖာနောစပုံးထန်ရတာဖုလဘတ်စတထန်ဆိုင်တဖာကဒွိယန်ဖုလဖာလဲအလန်တီနောဖော်အလန်ချန်လဖာ CDN ရတာဖုလဖာအထီဗိတ်ရတာဖုလဖာ19ရတာဖုလဖာခွန်နန်နန်ဒါလဖာကခုကိုင်နာအတုစတုတ်ထန်စကောဘာကုတ်တီရိုက်ဇရေလဖာခလောက်ဖန်ခုခလောက်ဖန်နာနဝထဝရဖရှာခွင့်ရစခိုတော်မစရိုက်စဝလဖာကတုံဝိဒါနောကြောင့်ပတိယပါလို့မုကုနီချက်ဖဒရလန်စပရလဖာယောမဒါခွေရလို့ဘုဘကမနလက်ဖိကဲဖိပအန်ယူချင်လကုလလဖာမကမမောရှူကိုကဒလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်